င်္ဂလာပါ RFA ပေးစာပြန်စာအစီအစဉ်ကနေကြိုဆိုပါရရှင်ဒီတစ်ပတ်အတွက်ပထမဆုံး NUG ပကဖပအဖနဲ့ PDF တွေကို RFA ကနေတဆင့်တင်ပြကြင်တာလေးရှိလို့ပါခင်ဗျာဆိုပြီးတော့လုံခြုံရေးအရာနာမည်မဖော်လို့သူသခိုင်းဒေသခံတဦးပေးပို့လာတဲ့စာကိုတင်ပြကြင်ပါတယ် RFA ရေကျွန်တော်ကတော့သခိုင်းတိုင်းဝက်လက်မြို့နယ်တဲကပါကျွန်တော်တို့ပြည်သူတွေကစစ်ကောင်စီစစ်တပ်ကိုမကြိုက်လို့ပြည်သူကဖွဲ့စည်းထားတဲ့ပြည်သူကာကွယ်ရေးအဖွဲ့တွေကိုအကူတကြီးနဲ့မျှော်လင့်ထားတာပါ ပကဖ ပအဖ PDF တွေအသက်ပေးနေရတယ်ဆိုတာသိပါရခင်ဗျာ ဒါပေမဲ့တချို့အဖွဲ့တွေတဲကတချို့သောသူတွေကပြည်သူကိုမထီမဲ့မြင်ပြုမှုဆက်ဆံလာတာတွေတွေ့ရလို့ပါတဲ့ ပြည်သူတွေကအာဏာရှင်ဆန်တဲ့စစ်တပ်ကိုမကြိုက်လို့တွန်းလှန်နေချိန်မှာအာဏာရှင်ဆန်တာတွေမဖြစ်စေဖို့အဖွဲ့အသီးသီးကတာဝန်ယူထားတဲ့ခေါင်းဆောင်တွေကိုတောင်းဆိုကြပါတယ်ပြည်သူကိုပြည်သူလိုဆက်ဆံပေးပါခင်ဗျာအပြစ်မြင်ပြီးပြောတာမဟုတ်ပါဘူးအမှုအကျင့်ကောင်းတဲ့စီကံရှိစေခြင်းတဲ့အတွက်စေတနာနဲ့တောင်းဆိုပြောပြတာပါပြည်သူတွေကခမားတို့တိုက်ပွဲမှာဒဏ်ရာရတာကအစအစိုးရိမ်ပူပန်ကြသူတွေပါကျွန်တော်တို့ပြည်သူတွေကခမားတို့ဘက်မှာအမဲရှိနေတယ်လို့ခမားတို့ကိုစိုးရိမ်ပူပန်နေတာကိုလည်းမမေ့စေချင်ပါဘူးဆိုပြီးတော့ပေးပို့လာတာပါရှင်အခုဆက်ပြီးတော့ NUG အစိုးရကိုပြောပြပါဆိုတဲ့ပေးစာနောက်ထပ်တစ်စောင်းကိုတင်ပြပါဦးမယ်ဒီစာကိုတော့ထိုင်းရောက်မြန်မာတဦးကပေးပို့လာတာပါ။ထိုင်းမှာမြန်မာပြည်သားနှစ်သန်းကျော်အလုပ်လုပ်နေပါဗျ။ NUG ရုံးထိုင်းမှာဘာလို့မဖွင့်တာလဲဆိုတာသိကျင်လို့ပြောပြစီကျင်လို့ပါ RFA ရေ။အခုဆိုရင်စစ်ကောင်စီက MOU နဲ့အလုပ်သမားတွေကိုထိုင်းကိုခေါ်ပါဗျ။အလုပ်လဲရှာမပေးပါဘူး။စစ်ကောင်စီကသူတို့ပတ်စံရဖို့အတွက်ပဲကြည့်ပါတယ်တဲ့။ထိုင်းမှာ NUG ရုံးဖွင့်စီကျင်ပါတယ်ခင်ဗျာ။ RFA ပေးစာကန်တာကနေပြောပေးပါဆိုပြီးတော့ပေးပို့လာတာပါရှင်။အခုတစ်ခါတော့စင်ကာပူရောက်မြန်မာတဦးပေးပို့လာတဲ့စာကိုတင်ပြပါမယ်။ကျမကစင်ကာပူမှာအိမ်အကူလုပ်နေတာ9နှစ်ရှိပါပြီ RFA ။အရင်ကဆိုရင်စင်ကာပူမှာအလုပ်အဆင်မပြေလို့တခြားအလုပ်ပြောင်းချင်ရင်အေဂျင့်ကိုပြောပြီးတော့မြန်မာပြည်ပြန်စရာမလိုပဲအလုပ်ပြောင်းလို့ရပါတယ်တဲ့။အလဲပြောင်းချင်ရင်လည်းနှစ်နှစ်တစ်ချိန်ပြန်လို့ရပါတယ်။ကို့မှာရွေးချယ်ပိုင်ခွင့်တွေရှိပါတယ်တဲ့။အခုတော့အဲ့ဒီလိုမဟုတ်တော့ပါဘူး။အလုပ်အဆင်မပြေလို့ပြောင်းမယ်လို့ပြောရင်အလုပ်ရှင်ကစိတ်ဆိုးပြီးတော့မြန်မာပြည်ပြန်ပို့ပါတယ်တဲ့။အလုပ်ရှင်ကပြန်မပို့ရင်အေဂျင့်ကပြန်ပို့ပါတယ်။မပြန်ကျင်ဘူးလို့ပြောလည်းမရပါဘူး။လာကျင်ရင်နောက်မှပြန်လာလို့ပြောပါရယ်။အခုအချိန်ပြန်သွားပြီးရင်ပြန်လာဖို့ဆိုတာကအရန်ကိုခက်ခဲပါရယ်။ဒါကြောင့် NUG အနေနဲ့တက်နိုင်တာရှိရင်တက်နိုင်သလောက်တခုခုလုပ်ပေးဖို့အခက်အခဲကြုံနေရသူတွေကိုစား RFA ကနေတဆင့်အခုညီတောင်းချင်ပါတယ်ဆိုပြီးတော့ပေးပို့လာတာပါ။စာပေးပို့တဲ့အကောင့်နံပါတ်ကိုတော့မဖော်ပြပါနဲ့လို့မြစ်တာရက်ခံထားပါရယ်ရှင်။
ကိုရဲ့ပတ်ဝန်းကျင်မှာအဆင်မပြေတာတွေအမြင်မတော်တာတွေကိုပြောချင်ရင် RFA Burmese ရဲ့ Facebook Messenger ကနေဖြစ်ဖြစ် rfa.burmese@gmail.com ကဖြစ်ဖြစ်ပြီးပို့လို့ရပါတယ်ခင်ဗျာ
အခုထပ်ပြီးတင်ပြချင်တာကတော့ထိုင်းနိုင်ငံရောက်မြန်မာအလုပ်သမားတဦးပြေးပို့လာတဲ့စာပါဒီထိုင်းနိုင်ငံမှာရှိတဲ့စက်ယုံအလုပ်သမားတွေတအားဒုက္ခရောက်နေကြပါတယ်ဆိုပြီးတော့ပြေးပို့လာတာပါpassport အသစ်လောက်ရတာပဲဖြစ်ဖြစ်သက်တမ်းတိုးတာပဲဖြစ်ဖြစ်စက်ယုံကခန့်ထားတဲ့စကားပြန်တချို့ကပတ်စံတွေအဆမတန်တောင်းပါတယ်တဲ့အဲ့လိုအဆမတန်တောင်းရင်လည်းပေးကြရပါတယ်မပေးရင်စာအုပ်ပြန်မလုပ်ပေးပါဘူးတဲ့အပြင်ပွဲစားနဲ့လုပ်လို့လည်းမရပါဘူးအပြင်ပွဲစားနဲ့စာအုပ်ပြန်လုပ်ရင်အလုပ်ကထွက်ခိုင်းပါတယ်တဲ့စကားပြန်ဆိုတာလည်းမြန်မာနိုင်ငံသားပါမရှိလို့သူများနိုင်ငံမှာအလုပ်လာလုပ်ကြတာပါကိုချင်းစာစိတ်လေးထားပေးပါလို့ RFA ပေးစာပြန်စာကနေတဆင့်ပြောပြပေးဖို့တောင်းဆိုပါရစေကျွန်တော်အကောင့်ကိုတော့မဖော်ပြပါနဲ့ခင်ဗျာဆိုပြီးတော့ရင်ဖွင့်လာတာပါရှင်အခုဆက်ပြီးတော့လုံခြုံရေးအရာနာမည်မဖော်လို့သူ RFA ပြည်သက်တဦးရဲ့ပေးစာကိုတင်ပြပါမယ်သူကတော့ဒီရန်ကုန်မရန်ကုန်ဘက်ကအခြေအနေတွေကိုပြောပြလာတာပါရန်ကုန်တိုင်းမရန်ကုန်မြို့နယ်အမှတ်2ရပ်ကွက်ခဝဲကျန်အင်းစိန်လမ်းမကြီးဦးအောင်မင်းလမ်းမကြီးဦးအောင်မင်းလမ်းခွဲလမ်းသွယ်နဲ့ဒီတပြေးသာလမ်းတွေမှာခေတ်ဆက်ဆက်လေရင်အတက်အစင်းလမ်းကြောင်းမလွတ်တာကရင်အမြီပေါက်မရှိတာတွေကြောင့်ငါးတက်နဲ့အထက်မြင့်အင်ရာတွေကွန်ဒိုတွေလုံးဝဆောက်လုပ်ခွင့်မပြုခဲ့ပါဘူးတဲ့ဒီအထက်မြင့်သုံးတက်ပဲဆောက်လုပ်ခွင့်ပြုခဲ့တာပါတဲ့အခုစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်မှာတော့စီပင်ဝင်တန်းတချို့နဲ့အုပ်ချုပ်ရေးမှူးယာအိမ်မှူးတချို့ပေါင်းပြီးတော့အထက်မြင့်ငါးတက်တိုက်တွေစောင့်နေကြပါတယ်တဲ့အင်းစိန်လမ်းမကြီးမှာတိုက်ဆောက်တဲ့သူတွေဆိုရင်ဒီတိုက်ဆောက်တဲ့သူတွေစီကသိန်း300 400ဒီတခြားလမ်းတွေကိုတော့သိန်း100ကျော်ဒါမှမဟုတ်အပေါ်ဆုံးတိုက်ခန်းအထက်တစ်ထပ်ပေးနေကြရပါတယ်ဆိုပြီးတော့ပေးပို့ပြောပြလာတာပါရှင်ဒီတစ်ပတ် RFA ပေးစာပြန်စာအစီအစဉ်ကိုတော့ဒီလောက်နဲ့ပဲရန်နာပါရစေ RFA ကိုကြည့်ရှုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ် နောက်တစ်ပတ်မှာလည်း RFA ပြည်သက်တွေရင်ဖွင့်လာတာတွေကိုကောက်နှုတ်တင်ပြပေးဦးမှာမို့စောင့်မျှော်ရှုစားပါအောင်ရှင်။